တရုတ်နိုင်ငံမှာမျိုးသားရင်းနဲ့လက်ထပ်ဖို့ရောစားခံရတဲ့အရှိတောင်အာရှနိုင်ငံတွေကမျိုးသမီးတစ်ထောင်ကျော်ကိုပြီးခဲ့တဲ့နှစ်မှာကယ်တင်နိုင်ခဲ့တယ်လို့တရုတ်ဆိုရကဒီကနေ့ပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်ဇူလိုင်လကနေဒီဇင်ဘာလအထိမြန်မာ၊ထိုင်း၊ကမ္ဘောဒီးယား၊လာအိုနဲ့ဗီယက်နမ်နိုင်ငံတွေကရဲတပ်ဖွဲ့တွေနဲ့ပူးတွဲပြုလုပ်ခဲ့တဲ့နိုင်ငံမှုတွေအတွင်းကလေး18ယောက်ကိုလည်းကယ်တင်နိုင်ခဲ့ကြအောင်တရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တရုတ်မျိုးသားတွေနဲ့လက်ထပ်ရမယ်ဆိုပြီးတော့မျိုးသမီးတွေကိုလိင်ညာဖန်စီရောက်ချမှုနဲ့နိုင်ငံသား160ပါဝင်မတင်ကားသူ1300ကျော်ကိုလည်းဖန်စီခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မကြာခင်နှစ်ပိုင်းတွေအတွင်းပြည်တွင်းနဲ့နိုင်ငံခြားရာဇဝတ်သားတို့ဟာအင်းဒီဇင်နိုင်ငံတွေကအမျိုးသမီးတွေကိုအလုပ်ခံရမယ်အိမ်ချောင်ပြုရမယ်ဆိုတဲ့ကတိအတုတွေပေးပြီးဖြားအောင်ပြူဆောင်ခဲ့တယ်လို့တချို့ဆိုဖန်စီပြီးတောင်းချခံရတယ်လို့အများပြည်သူလုံခြုံရေးဝန်ကြီးကပြောပါတယ်မဲခေါင်မြေဝန်ဒေသကချက်တဲ့အမျိုးသမီးငယ်တွေဟာဘဝသက်တည်ဆောင်မယ်ဆိုတဲ့ယုံကြည်ချက်နဲ့တရုတ်မျိုးသားတွေနဲ့လက်ထပ်ပေါင်းဖို့မလုံးလေးကိုယုံကြည်နေကြတာဖြစ်ပါတယ်တချို့ကလင်ညာခံရပြီးတော့အနိုင်ကျင့်ခံရတဲ့အခြေအနေကြုံကြရတယ်လို့တရုတ်လူမှုကြီးကြပ်ရေးဥပဒေနဲ့ဖန်စီခံရမှုအပြင်ပြည်သူ့လုပ်ငန်းတွေမှာလည်းအသုံးချခံခဲ့ကြပါတယ်ခင်ဗျာ